တောင်ကိုရီးယားနိုင်ငံနာမည်ကျော် K-pop ဆိုတဲ့လူငယ်တယောက်ကိုအမျိုးသမီးတူဖို့လိမ်မဲဆိုင်ရာအနှံ့ချင်းမှုနဲ့ဒီကနေ့ပဲတရားရုံးကထောက်နှံပြစ်ပေးလိုက်ပါတယ်။ဒေးလေးမင်းမျိုးနေသူဓမ္မမို့မင်းင်းဆန်နေတဲ့အချိန်တွေမှာရောက်နေသူတူဖို့အာရမကာမရယူရမှာပူပေါင်းချန်ဆင်းမှုနဲ့အသက်30အရွယ်ကျွန်းကျွန်းယုံနဲ့အသက်29နှစ်အရွယ်ချွန်ချွန်ဟွန်းတို့ကိုစိုးမြို့တော်မှာရှိတဲ့တရားရုံးကထောင်နဲ့စီရင်ချက်ချလိုက်တာပါ။အားရမပြုချင်းမှုကျူးလွန်တာကိုဗီဒီယိုရိုက်ယူထားပြီးတခြားအပေါင်းအသင်းတွေကဖြောင့်ဝေမှုတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခံခဲ့ရတဲ့ဂျွန်ကိုတော့ထောင်နဲ့6နှစ်ပြစ်ပေးခဲ့ပြီးချွန်ကိုတော့ပူပေါင်းချက်စီမှုနဲ့ထောင်နဲ့9နှစ်ပြစ်ပေးခဲ့ပါတယ်။ဆိုတော့ညောက်ကိုလိမ်မဲဆိုင်ရာရာဇဝတ်မှုကျူးလွန်သူတွေအတွက်ကုစားရေးစီစဉ်မှာနိုင်80စီကုသခံမှုလည်းတရားရုံးကအမိန့်ချခဲ့ပါတယ်။ပေါ်ချင်းတွေ TV ဇာတ်လမ်းတွေကြောင့်နာမည်ကျော်တဲ့တောင်ကိုရီးယားနိုင်ငံရဲ့ဖျော်ဖြေရေးလုပ်ငန်းတွေဟာအာရှမှာတမကကမ္ဘာတဝန်းမှာပါရေးပန်းစားနေတာပါဒါပေမဲ့လည်းမကြာသေးခင်နှစ်တွေကစလို့လိမ်မဲဆိုင်ရာရှုပ်ထုတ်ပုံပြဿနာတွေပေါ်ပေါက်လာရတာကတောင်ကိုရီးယားဖျော်ဖြေရေးလုပ်ငန်းရဲ့နောက်ကွယ်ကပြဿနာတွေကိုလည်းလူစီများလာကြပါတယ်